2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအစိုးရအာဏာရကြမ်းခံရေးပါတီကတင်သွင်းခဲ့တာဟာအများစိတ်ဝင်စားစရာဖြစ်လာပါတယ်။ဒါမဲ့လည်းဖွဲ့စည်းပုံပါစစ်တပ်ရဲ့လုပ်ပိုင်ခွင့်တွေကိုတကယ်ပဲရှော့ချမလား။လူခွင့်ရေးနဲ့ပတ်သက်လို့အာမခံချက်တွေတကယ်ပဲတိုးလာမလား။စိုးရိမ်တန်တရားတွေရှိနေတာတွေ့ရပါတယ်။ HRC အာရှလူခွင့်ရေးကော်မရှင်ကလူခွင့်ရေးရှေ့နေဦးမင်းလွင်ရဲ့အမြင်ကိုတော့ကိုသားညုံကအဆက်အသွယ်မေးမြန်းထားပါတယ်ရှင်။
2008ခုနှစ်တုန်းကဒီစစ်စုကလက်ထက်မှာရေးဆွဲတာကိုသူတို့ခင့်နဲ့ညီပြန်ပြင်မှုလိုရလို့ဆိုပါတယ်ဗျ။အဲ့တော့အခုဒီဒီမိုကရေစီရတအစုရခင့်နဲ့ညီအောင်ဆိုလို့ရှိရင်ဘလို့အချက်တွေပြင်သစ်တယ်လဲဆိုတာဒီလူခွင့်ရှိနေတဲ့ဦးနေနဲ့အမြင်ပေါ့ကိုမင်းလုံရဲ့အမြင်သိကြမှာ
။ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုစပြောင်းမယ်ဆိုလို့ရှိရင်ပထမဆုံးအနေနဲ့ကတော့ထိတ်ဆုံးမှရှိတဲ့အမျိုးသားနိုင်ငံရေးဥတည်မှုအခမ်းအနားတွင်တပ်မတော်ကပါဝင်ထမ်းဆောင်နိုင်ရင်ကိုအစဉ်တစိုက်ဥတည်ပြီဆိုတဲ့အချက်ကိုစတင်ပြီးတော့ပြောရမှာဖြစ်တယ်။ဒီမိုကရေစီနိုင်ငံတော်တွေကိုတည်ထောင်တဲ့အခါမှာတပ်မတော်ကအစဉ်တစိုက်ဥဆောင်တာမဟုတ်ဘဲနဲ့ပြည်သူတွေရဲ့ရွေးချယ်တင်မြှောက်တဲ့အစိုးရကသာအစဉ်တစိုက်ဥဆောင်သွားတာဖြစ်တယ်။မဖြစ်မနေပြောင်းလဲဖို့လိုအပ်တဲ့အချက်တွေ12ချက်လောက်ရှိပါတယ်။လွတ်တော်ကိုယ်စားလှယ်တွေကပြည်ထောင်စုဝန်ကြီးဒါမှမဟုတ်ဒုတိယဝန်ကြီးဖြစ်ခန္ဓာထားခြင်းခံရတယ်ဆိုရင်လွတ်တော်ကိုယ်စားလှယ်အဖြစ်ကနှုတ်ထွက်ပြီးသားဖြစ်ရမယ်လို့သတ်မှတ်ထားတယ်။ဒါပေမဲ့လည်းကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရဝန်ကြီးဌာနအတွက်ခန့်အပ်ထားတဲ့တမတော်သားကိုယ်စားလှယ်တွေကကြတော့အငိမ့်စားယူရန်နှုတ်ထွက်ရမလို့ဆိုပြီးတော့သတ်မှတ်ထားပြန်တယ်။အဲ့တော့အဲ့ဒီဒီမှာလွတ်တော်ကိုယ်စားလှယ်ချင်းတူရဲ့သားနဲ့အခွင့်အရေးတွေမတူနေတာတွေကိုလည်းပြန်လည်ညှိနှိုင်းပေးဖို့လိုတယ်ပေါ့နော်။နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတကစီရင်မြင်ရှိရမယ်လို့ဆိုတယ်။သို့တော်လည်းပဲကျွန်တော်တို့အခုလက်ရှိဖြစ်နေတဲ့အချိန်မှာကျွန်တော်တို့ပြန်ကြည့်လိုက်ပါဒုတိယသမ္မတဆိုင်မောက်ခန်းကအရသာအဖြစ်ကတက်လာတဲ့သူဖြစ်တဲ့ဒါတွေကအချိန်ကဥပဒေနဲ့ကိုအခုကြရအောင်မကိုက်ညီတဲ့အချက်လေးတွေဖြစ်တဲ့အတွက်အဲ့ဒီအချက်တွေပါကိုက်ညီအောင်ပြုရင်ကြောင်းလဲဖို့လိုတယ်လို့ကျွန်တော်တို့ကပြောချင်ပါတယ်
ဟုတ်ကဲ့ဒီလူခွင့်ရေးတောင်းကနေပြောလို့ရှိရင်လူခွင့်ရေးတိုးတက်ကောင်းမွန်လာစေဖို့ဆိုရင်ပေါ့ဒီဖွဲ့စည်းပုံမှာဘယ်အချက်တွေကပြင်ဖို့လိုအပ်နေရလို့မြင်ပါလဲ
နိုင်ငံသားတွေရဲ့အခွင့်အရေးတရားဥပဒေဆိုင်ရာအခွင့်အရေးဥပဒေပိုင်းဆိုင်ရာအခွင့်အရေးတွေကိုစာအုပ်မှာရေးထားတာမဟုတ်ဘဲနဲ့အပြင်မှာထိထိရောက်ရောက်လိုင်းနာကျင့်သုံးနိုင်တဲ့အခြေအနေတွေရောက်အောင်ဆောင်ရွက်ပြီးနိုင်ငံအစိုးရတရားပေါ်ပေါက်လာဖို့လိုတယ်။ဖွဲ့စည်းပုံအခြေခံဥပဒေကနိုင်ငံတနိုင်ငံလုံးရဲ့အမြင့်ဆုံးအထွတ်ထိပ်ဥပဒေဖြစ်တဲ့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပုံပါစကားရများနဲ့ဆန့်ကျင်ကွဲလွဲခြင်းမရှိစေရဆိုတဲ့အချက်အလက်မျိုးတွေထည့်သွင်းဖို့လိုတယ်လို့ကျွန်တော်ကတော့အကြံပြုချင်ပါတယ်။
ဟုတ်ကဲ့ဒီ2008ခုနှစ်ဖွဲ့စည်းပုံဆိုတာကလည်းဒီဗိုလ်ချုပ်တွေပဲနောက်ဒီကြမ်းခိုင်ပါတီကိုဥဆောင်ခဲ့သူတွေသူတို့ပဲကိုယ်တိုင်ရေးဆွဲခဲ့တာပါ။အခုချိန်ကြာတော့မှပေါ့ဘာကြောင့်ပြင်ဖို့ကြိုးစားရလို့ထင်ပါလဲ။
နိုင်ငံတကာခီးစဉ်တွေကိုသွားတဲ့အခါမှာနိုင်ငံတကာကနိုင်ငံတနိုင်ငံရဲ့အုပ်ချုပ်တဲ့အခါမှာတရားဥပဒေစိုးမိုးမှုရှိမရှိဒီမိုကရေစီနည်းလမ်းကြောင်းကိုတကယ်သွားနိုင်ခြင်းရှိမရှိဆိုတာတွေကိုဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာရုံနဲ့သူတို့သိရှိပါတယ်။တမတော်က25ရာခိုင်နှုန်းပါနေတာရှိတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အတွက်ဆိုလို့ရှိရင်လည်း85ရာခိုင်နှုန်းကျော်ကထောက်ခံမှသာပြင်ဆင်လို့ရမယ်ဆိုတဲ့အချက်လက်တွေကဒီမိုကရေစီနီးလမ်းမကျဘူးဆိုတာတွေကိုသူတို့ကိုယ်တိုင်ကိုနိုင်ငံခြားအစိုးရပညာရှင်တွေကလည်းထောက်ပြလာတာတွေတွေ့လာရတဲ့အချိန်မှာဒါပြင်မှုဖြစ်လာတယ်လို့ကျွန်တော်ထင်မိယူဆတယ်။နောက်တစ်ချက်ကနှစ်နှစ်ခွဲကာလအတွင်းမှာအစိုးရအသည့်အနေနဲ့ပြင်ဆင်ထားတာတွေအများကြီးတော်တော်များများရှိပါတယ်။ဘာဖြစ်လို့လဲဆိုတော့အရက်ဖက်မှာကောစစ်ဖက်မှာကောအုပ်ချုပ်ရေးပိုင်းအားလုံးကိုသူတို့ဖက်ကအခြေတကျအစဉ်သင့်ပြင်ဆင်ထားပြီးသားဖြစ်နေတဲ့အတွက်ဒါကြောင့်လည်းအခုလိုမျိုးပြောတာဖြစ်တယ်လို့ကျွန်တော်ကတော့ထင်မိတယ်။
ဟုတ်ကဲ့။ဒီတစ်ဖက်လက်တွေးမယ်ဆိုရင်တော့အရင်ဖွဲ့စည်းပုံထဲမှာတော့စစ်တပ်ရဲ့ပါဝင်မှုကကြီးပါတယ်။အခုဒါကိုပြန်ပြီးတော့သူတို့ဆန်းစစ်မယ်ပြင်မယ်ဆိုလို့ရှိရင်စစ်တပ်ပါဝင်မှုကနည်းနည်းခြေလှမ်းနောက်ဆုတ်သွားနိုင်တယ်ဆိုပြီးတော့အကောင်းသဘောတွေးလို့ရောမရနိုင်ဘူးလားခင်ဗျ။ဖြစ်လာနိုင်ကြပေါ့
။တွေးလို့မရဘူးလားဆိုတာကကာကွယ်ရေးနဲ့လုံခြုံရေးကော်မတီမှာ12ဦးရှိတဲ့အထက်မှာတကယ်တမ်းအဆုံးဖြတ်ပြီးနိုင်တဲ့6ဦးကစစ်တပ်ကဖြစ်နေတယ်။ဒါတွေကိုသူတို့လျှော့ပြီးမလား။အဲ့ဒီလိုမျိုးလျှော့ပေးရဆိုလို့ရှိရင်တော့ဒါတကယ်သဘောထားအစီအမံနဲ့ပြောင်းလဲနေတယ်ဆိုတဲ့အခြေအနေမျိုးကိုကျွန်တော်တို့ဒီစိတ်တိုင်းလက်ခံလို့ရတာပေါ့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကစစ်တပ်ရဲ့လုပ်ပိုင်ခွင့်ကိုဘယ်လိုများရိုက်ခတ်နိုင်မလဲဆိုတာ HRC ကရှင်းနေဦးမင်းလွင်ဦးကိုကိုသားညုံဆက်တယ်မေးမြန်းခဲ့တာဖြစ်ပါတယ်